မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးလာကြပြီးအိမ်နီးချင်းထိုင်းနိုင်ငံမှာခိုးလုံနေကြရတဲ့ဒုက္ခသည်ပြဿနာကိုမြန်မာအစိုးရသည့်လက်ထက်မှာအ мян ဆုံးဖြေရှင်းပေးဖို့ဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။အထူးသဖြင့်ကတော့အရသာအစိုးရရဲ့အဆင့်မြင့်တာဝန်ယူထားတဲ့ဒေါက်ဆန်းစုကြည်ရဲ့ဒီသတင်းပတ်တဲ့ထိုင်းနိုင်ငံခီးစဉ်မှာဒုက္ခသည်တွေရဲ့အနာဂတ်ရေးဆွေးနွေးနိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါ။ဒီကနေ့ကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေရဲ့မျှော်လင့်ချက်နေတဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတော့မအေးမာကစူးစီးတင်ဆက်တာပါလေ
။မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားအစိုးရအသစ်တက်လာပြီးတဲ့နောက်ထိုင်းနိုင်ငံနယ်စပ်ဒေသမှာနှစ်ပေါင်းများစွာခိုလုံနေကြတဲ့ဒုက္ခသည်တွေအရေးဖြေရှင်းနိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်လာတာပါ။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ဒုက္ခသည်စခန်းကတာဝန်ရှိသူတွေကြားမှာလဲပြီးခဲ့တဲ့သတင်းပတ်တွေထဲမှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်းအုံပြန့်ဒုက္ခသည်စခန်းကဒုက္ခသည်တူကပြောပြပါတယ
်။အဲ UNHCR ကလာစခန်းနေရထောက်လာမယ့်စခန်းနေရဇန်နဝါရီလရဲ့ကျွန်တော်တို့ကပြန်မဲ့အစီအစဉ်ကတင်ထားပြီးသား။အဲ့တော့ဟို UNHCR မှာအရင်ဆုံးဇန်နဝါရီလမှာတင်ထားတဲ့လူတွေကိုအခုကဒုတိယအစီအစဉ်ထဲမှာခေါ်ယူမေးမြန်းတွေ့ဆုံမေးမြန်းရင်းဖြစ်တာ။ UNHCR ကအချက်၃ချက်ထားထားတယ်။တစ်ချက်ကကိုယ့်အသက်ကိုပြန်တဲ့အစီအစဉ်ဒုတိယချက်က UNHCR က UNHCR နဲ့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်။တတိယချက်ကအလုံးရင်းနဲ့ပြန်မဲ့အစီအစဉ်။အဲ့ဒါကိုကျွန်တော်တို့ကဒုတိယချက်ထဲမှာပါတယ်။ဟိုမြန်မာနိုင်ငံ UNHCR ကကျန်းမာရေး၊ပညာရေး၊ education နဲ့ပတ်သက်တဲ့စာရွက်စာတမ်း၊ဘဝလုံခြုံမှုအမှတ်ကရရှိရေး၊ကျန်တဲ့ထူထောင်ရေး။အဲ့ဒါဖြစ်တဲ့အတွက်ကြောင့်ဟိုကျွန်တော်ကပြောတာအိမ်သေးပါလို့ပြောတော့အိမ်သေးဖို့အတွက်အစီအစဉ်မရှိဘူးလေ။ထိုင်းစီစဉ်မရှိရင်ကျွန်တော်မပြန်ဘူးကျွန်တော်အဲ့လိုပြောရတာ
။ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းကိုဖို့မှာတော့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားအများစုအပါအဝင်ဒုက္ခသည်တသိန်းခွဲလောက်ခိုလုံနေကြတာဖြစ်ပြီးအဲ့ဒီထဲကတချို့ကတော့တတိယနိုင်ငံတွေမှာအခြေချနေထိုင်နိုင်ဖို့အတွက်စောင့်ဆိုင်းနေခဲ့ကြပေမဲ့လည်းနှစ်တွေနဲ့ချီပြီးကြာမြင့်လာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။ဒုက္ခသည်စခန်းတွေမှာနှစ်နဲ့ချီနေထိုင်နေကြရတဲ့အတွက်သားသမီးတွေရဲ့ပညာရေးတပန်းကစားဖြစ်နေရတဲ့အခြေအနေမျိုးတွေနဲ့လည်းကြုံနေရပါတယ်။မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပြီးတဲ့နောက်အခြေအနေတွေတည်ငြိမ်စပြုလာနေပြီဖြစ်တဲ့အတွက်ရည်ရည်ရင်းပြောင်းလို့သူတွေလည်းရှိနေပေမဲ့လည်းပြန်လည်ထူထောင်ရေးအတွက်စိတ်မအေးရတဲ့အတွက်တွတ်ဆုံနေကြရတာပါ။ဒီအတွက်လည်းဒုက္ခသည်တွေအနာဂတ်အတွက်အာမခံရှိမဲ့အခြေအနေတစ်ရက်ဖန်တီးပေးစေခြင်းနဲ့ဆိုပြီးခင်ဒုက္ခသည်တူကအခုလိုပြောပါတယ
်။အခုရှိတဲ့ဒုက္ခသည်တွေအများစုအတွက်အနာဂတ်ဆိုတဲ့ဟာကလူရင်းကြတာလုံးဝမရှိခင်ဖြစ်နေတယ်။အဲ့ဒီကြောင့်မလို့ပေါ့နော်။ဒီအစိုးရတက်ပြောင်းလဲလာတဲ့အပေါ်မှာဒုက္ခတွေတော့အခြေအနေတရရက်ဘယ်လိုမျိုးပုံစံဖြစ်လာမလဲဆိုတာကိုအကောင်းဆုံးနဲ့အမြန်ဆုံးအဖြေရှာပေးဖို့အတွက်လိုအပ်တယ်လို့ထင်တယ်။အခုဒီဒုက္ခတွေရဲ့ဘဝကဒုက္ခတွေဒုက္ခတွေစခန်းတွေထဲမှာနှစ်ပေါင်းများစွာရင်းနှီးထားပြီးဖြစ်တဲ့အကြောင်းမလို့သူတွေရဲ့အတွက်ပေါ့နော်။အနာဂတ်ကိုအခုခုဖန်တီးပေးဖို့အကောင်းဆုံးအမြန်ဆုံးဖန်တီးပေးဖို့လိုအပ်တယ်လို့ကျွန်တော်တော့ပြောပြတယ်။ဒီမှာပြန်ပြန်လို့ရှိရင်ဒီလိုစီစဉ်ပေးမယ်ဒီလိုဆောင်ရွက်ပေးမယ်ဆိုတာမျိုးကို UNHCR ကလည်းမပြောဘူး၊ဆိုင်းဆိုးရတာလည်းမပြောဘူး။အဲ့ဒီအကြောင်းကိုဒီမှာပြန်ပြန်လို့ပြောဆိုတာကဒုက္ခတွေဒီမှာပြန်ပြန်ပြီးရင်ဘယ်လိုအခြေချနေထိုင်မလဲဆိုတဲ့ဟာကအနာဂတ်ကိုဘယ်လိုမှပုံဖော်ယူလို့မရဘူးခင်ဗျာ
။မြန်မာဆိုရရဲ့အစ်မြင့်ခေါင်းဆောင်တူဦးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ကြာသပတေးနေ့မှာစတင်မဲ့သုံးရကြထိုင်းနိုင်ငံခီးစဉ်တွင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားတာပါဒီအတွက်လည်းဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်ကဒုက္ခသည်တွေအရေးဖြေရှင်းပေးနိုင်မဲ့လမ်းစာတစ်ခုအဖြစ်လည်းမျှော်လင့်နေကြပါတယ
်ဒေါက်တာဆန်းစုကြည်ကဒီချမ်းပြန်ဒုက္ခသည်စကောင်းလာမယ်လို့ကြားထားတယ်အဲ့ဒီအတွက်မှာဒုက္ခသည်အများကြီးကတော့ဒီဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်ပေါ်မှာအများကြီးကတော့အကုန်လုံးကမျှော်လင့်နေကြတယ်သူတို့အတွက်အနာဂတ်အတွက်ဘယ်လိုသတင်းကောင်းတစ်ခုကြားရမလဲဆိုတာကိုမျှော်လင့်နေကြတယ်ခင်ဗျာ
ဒုက္ခသည်တွေဘက်ကတော့ကုလသမဂ္ဂကဒုက္ခသည်တွေပေါ်ချမှတ်ထားတဲ့စံချိန်စံညွှန်းတွေနဲ့အညီနေရရင်ကိုပြန်လို့တယ်ဆိုပြီးပြောဆိုနေကြပါတယ်။ဒုက္ခသည်တွေရဲ့ကိစ္စဟာတိုင်းရင်းသားလက်နက်ကိုင်တွေနေဆက်ရေးရမှာတာဝန်ယူနေတဲ့ဝင်းကြီးဌာနတွေနဲ့လည်းသက်ဆိုင်နေတာမို့အစိုးရအသင့်အနေနဲ့ပြည်တွင်းညံ့ညံ့ရေးကိုဖော်ဆောင်ပြီးပြည်လည်အောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအသင့်ပြေနိုင်မယ်ဆိုပြီးဒုက္ခသည်တွေကယူဆနေကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာပြည်တွင်းညံ့ညံ့ရေးကိုလည်းအဓိကထားလှုပ်ဆောင်မယ်လို့ပြောဆိုထားပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းဆွေးနွေးမှုတချို့စတင်နေပြီဖြစ်ပါတယ်ရှင်။